အစိုးရခေတ်မှာရေအားစရစစ်ထုတ်လုပ်ဖို့ရေကာတာတွေတိဆောက်ခဲ့ပြီမဲ့ရေကာတာတိဆောက်လို့ဖြစ်ပေါ်လာမဲ့ရေရှည်အကျိုးသက်ရောက်မှုနဲ့ပတ်သက်တဲ့အလို့ယုံဆွေးနွေးပွဲကတော့လွန်ခဲ့တဲ့ဇန်နဝါရီလကမှနေပြည်တော်မှာကျင်းပပါတယ်မြန်မာပြည်မှာရက်စစ်တအားထုတ်ယူနေတဲ့ရေကာတာ20ကျော်ရှိပြီးခုနှစ်ခုကိုဆောက်လုပ်နေပါတယ်ဆောက်လုပ်ဖို့နားလည်မှုရထားတဲ့ရေကာတာကတော့30ကျော်ရှိပါတယ်လက်ရှိရေကာတာအများစုကိုတရုတ်ကဆောက်လုပ်ခဲ့တာဖြစ်ပြီးအနောက်တိုင်းနဲ့ဂျပန်ကပြန်လည်စိတ်ဝင်စားလာတာမကြားသေးပါဘူးရေအားစရစ်ကိုရေရှည်ထုတ်လုပ်ရောင်းပြီးရောင်းစားရင်အိန္ဒိယနိုင်ငံတွေအကျိုးခံစားရပြီးမြန်မာအစိုးရဝင်ငွေတိုးလာမှာဖြစ်ကြောင်းကမ္ဘာ့ဘာအုပ်စုကအဓိကထားတင်ပြပါတယ်ရေရှည်ရေအားစရစ်ထုတ်ယူမှုမှာလိုအပ်တဲ့သဘောဝနဲ့လူမှုရေးအကျိုးသက်ရောက်မှုတွေကိုနှစ်နှစ်လေ့လာဖို့မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်လဲအောက်က IFC International Finance Corporation တို့လွန်ခဲ့တဲ့အောက်တိုဘာလကသဘောတူကြပါတယ်။ဒါပေမဲ့လက်ရှိတအားနိုင်ငံခြားကိုရောင်းစားမဲ့စီမံကိန်းကိုအကောင့်ထဲမပေါ်သင့်ဘူးလို့အယတားအဖွဲ့တွေကမြင်ကြပါတယ်
။ဒီအလျက်စစ်မှာအမေရိကန်ဦးဆောင်တဲ့ကမ္ဘာ့ဘဏ်နဲ့မနစ်ကတရုတ်တီထောင်တဲ့အာရှအခြေခံစောက်အုံရင်းနှီးမှုဘဏ်တို့ကြိုင်ဆိုင်